ဒီနေ့ဒီဇင်ဘာလ25ရက်နေ့ခရစ်တော်မွေးနေ့မှာဘက်သလဟမ်မြို့အပါအဝင်ကမ္ဘာတဝန်းမှာရှိကြတဲ့ခရစ်ယာန်ဘာသာဝင်တွေဝတ်ပြုဆုတောင်းပွဲတွေဆင်နွှဲကြပါတယ်ခရစ်စမတ်ပွဲတော်ဆင်နွှဲနိုင်ဖို့အတွက်ကမ္ဘာတဝန်းကခရစ်ယာန်ဘာသာဝင်တွေနဲ့ဖျားဖူးတွေဟာဒီဇင်ဘာလ24ရက်နေ့မနစ်တနင်္ဂနွေနေ့ကတည်းကခရစ်တော်မွေးဖွားရဘက်သလဟမ်မြို့ Church of Nativity ဖျားကြောင်းအပြင်ဘက်မှာရောက်ရှိဆုယုံခဲ့ကြတာပါအနောက်ဘက်ကန်ဒေတာဘက်သလဟမ်မြို့က Church of Nativity ဖျားကြောင်းမှာကျင်းပပြုလုပ်တဲ့ညသကောင်ရန်ဝတ်ပြုဆုတောင်းပွဲနဲ့ခရစ်စမတ်ပွဲကိုယ်တော်ယာယီတာဝန်ထမ်းဆောင်နေတဲ့ဂျေရုရှလင်ရဲ့လက်တင်ဂိုင်းအုပ်ဘုန်းတော်ကြီးဖီယာဘာဖီတာဖီဇာဘာလာကဦးဆောင်ပါတယ်။အမေရိကန်ပြည်ထောင်စုကဂျေရုရှလင်မြို့ကိုအစ္စရေးတို့ရဲ့မြို့တော်အဖြစ်သတ်မှတ်ခဲ့ပြီးတဲ့နောက်မကြာသေးခင်သတင်းပတ်တွေအတွင်းမှာပဲဗေဒလဟမ်မြို့မှာအစ္စရေးစစ်သားတွေနဲ့ပါလက်စတိုင်းစစ်သားတို့အကြားအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပါသေးတယ်။ဒီဇင်ဘာလ6ရက်နေ့တုန်းကဂျေရုရှလင်မြို့ကိုအစ္စရေးတို့ရဲ့မြို့တော်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ်ကကြေညာခဲ့တာပါ။ကမ္ဘာတဝန်းမှာရှိကြတဲ့ခရစ်ယာန်ဘာသာဝင်တွေရဲ့သဘောထားအမြင်ကွဲပြားစေခဲ့တဲ့သမ္မတထရမ်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံတဲ့အစ္စရေးဝန်ကြီးချုပ်ဗင်ဂျာမင်နတယာဟုကတော့ခရစ်ယာန်ဘုရားဖူးတွေကိုအလဲညွန်ဖြစ်လိုက်ပါဆောင်ရွက်ပေးသွားမယ်လို့ဒီဇင်ဘာလ24ရက်နေ့ကဂျေရုရှလင်မြို့ကနေပြီးတော့ပြောကြားလိုက်ပါတယ်။နိုဝင်ဘာလကုန်ပိုင်းတုန်းကပုံရံမီဂျီဖရန်စစ်သွားရောက်ခဲ့တဲ့မြန်မာနိုင်ငံရန်ကုန်မြို့မှာတော့ခရစ်မတ်ပွဲတော်ကိုဆင်နွှဲတဲ့အနေနဲ့မင်းညားကရန်ကုန်မြို့လယ်မှာရှိတဲ့စိန့်မယ်ရီဘုရားကျောင်းနဲ့ပတ်ဝန်းကျင်တစ်ဝိုက်မှာရောင်စုံမီးတွေထွင်းညင်ပြီးခရစ်မတ်ပွဲတော်ကိုကြိုဆိုခဲ့ကြပါရဲ့ရှင်။